ောက်တစ်ခုကစုံစမ်းစစ်ဆေးကော်မရှင်အစီရင်ခံစာမှာဆိုထားတာကဒီကျင်းနီစီမံကိန်းကြီးတစ်ခုလုံးကို1996ခုနှစ်တုန်းကဩစတြေးလျကအတိုင်ပင်ခံကုမ္ပဏီကြီး Coffee and Partners ကစီမံကိန်းအတွက်ပနာမဖြစ်နိုင်ခြင်းအစီရင်ခံစာ Pre-feasibility Report ရေးခဲ့ပြီးတော့အဲ့ဒီမှာပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေး Environmental Conservation အတွက်ကိစ္စရပ်တွေကိုဖော်ပြခဲ့တယ်ဆိုတာပါအခုနှစ်ပေါင်း20နီးပါးရှိလာပြီဆိုတော့ Coffee and Partners ကုမ္ပဏီရဲ့ပတ်ဝန်းကျင်ဆိုင်ရာတွေးရှိချက်တွေဟာဒီကနေ့ပြောင်းလဲနေလောက်ပြီဖြစ်တာကြောင့်ခင်ဗျားတို့ဝမ်ပေါင်ကုမ္ပဏီကထပ်ပြီးလေးလာဖို့လိုတယ်ထပ်ပြီးတော့နိုင်ငံတကာစံချိန်စံညွန်းတွေနဲ့အညီပြန်ပြီးဒီစီမံကိန်းကိုမွမ်းမံဖို့လိုတယ်လို့စုံစမ်းစစ်ဆေးကော်မရှင်အစီရင်ခံစာမှာအကြံပြုထားတယ်ဒီအတွက်ခင်ဗျားတို့ပြင်ဆင်ထားပြီးပါပြီလားပြီးတော့လဲ1988-1989လောက်ကစခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကနေပြီးတော့နောက်ပိုင်းမြန်မာပြည်ထဲမှာလာရောက်ပြီးတော့ရင်းနှီးမြှုပ်နှံလုပ်ကိုင်ကြတဲ့တရုတ်စီးပွားရေးလုပ်ငန်းတွေအပေါ်မှာမြန်မာပြည်သူတွေရဲ့ခံစားချက်ကရှိနေတာကိုကျွန်တော်အခုသတိထားမိပါတယ်အဲ့ဒါကတော့တရုတ်ကုမ္ပဏီတွေဟာဗမာပြည်ထဲစီးပွားရေးလာပြီးလုပ်ရင်ဘာမှချမသွားဘူးအကုန်လုံးကိုအယယူသိမ့်ပိုက်သွားကြတာပဲလို့ပြည်သူလူထုကခံစားနေကြရတာကိုကျွန်တော်တို့တွေ့ရပါတယ်ဒါလည်းတရုတ်ကုမ္ပဏီတွေရဲ့အဆင့်အမျိုးမျိုးရှိတာကိုကျွန်တော်သတိထားမိပါတယ်တရုတ်နိုင်ငံတွေကဒေသခံအဆင့်ခရိုင်အဆင့်ပြည်နယ်အဆင့်နောက်တစ်ခါနိုင်ငံတော်အဆင့်နောက်တစ်ခါနိုင်ငံတကာအဆင့်အဲ့လိုကုမ္ပဏီတွေအမျိုးမျိုးအဆင့်တွေတရုတ်ပြည်မှာရှိတဲ့အထက်မှာဗမာပြည်ထဲကိုလာပြီးတော့ရင်းနှီးမြှုပ်နှံတာဟာဘလို့အဆင့်ရှိတဲ့ကုမ္ပဏီလဲဆိုတဲ့ပုံမှာလဲမူတည်ပါတယ်ဝမ်ပေါင်ဟာနိုင်ငံတကာအဆင့်ကုမ္ပဏီကြီးဖြစ်တဲ့အတွက်ကြောင့်အခုမြန်မာပြည်သူတွေခံစားနေကြရတာမျိုးမဟုတ်ဘူးဆိုတာကိုပြဖို့ခင်ဗျားတို့ပြင်ဆင်လုပ်ကင်ထားပြီးပါပြီလားခင်ဗျာ
For the environmental issue is also very very important issue especially for mining industries. So
တဘောပဝန်ကျင်ထိန်းသိမ်းစောင့်ရှောက်ရေးကိစ္စရဟာအခုလိုတတ္ထုတူဖော်ရေးလုပ်ငန်းနယ်ပယ်အတွက်လည်းတိတ်ကိုအရေးကြီးပါတယ်။အခုလိုကမ္ဘာစင်တတ္ထုတူဖော်ရေးစီမံကိန်းကြီးမှာတဘောပဝန်ကျင်ထိခိုက်မှုလူမှုအတိုင်းအဝိုင်းတွေထိခိုက်မှုနဲ့တဘောပဝန်ကျင်ဆိုင်ရာစီမံခန့်ခွဲမှုစနစ်ဆိုတာတွေကတဘောပဝန်ကျင်ထိန်းသိမ်းရေးနဲ့ကာကွယ်စောင့်ရှောက်ရေးတို့အတွက်တိတ်အရေးကြီးပါတယ်။ဒါကြောင့်မို့လို့လေဒီစီမံကိန်းကြီးရဲ့အစစောစောပိုင်းမှာအရင်တုန်းကယင်းနှီးမြှုပ်နှံခဲ့တဲ့ corporation ကြီးကနိုင်ငံတကာစံတွေအတိုင်းပနာမဖြစ်နိုင်ခြင်းအစီရင်ခံစာ pre-feasibility report နဲ့ဖြစ်နိုင်ခြင်းအစီရင်ခံစာ feasibility report တွေကိုကြာကြာနာနာလုပ်ခဲ့သလိုတဘောပတ်ဝန်းကျင်ထိခိုက်မှုလူမှုဘဝဝန်းကျင်ထိခိုက်မှုတို့ရဲ့လိုအပ်ချက်တွေအတွက်ချင်းချင်းတွက်ဆမှုတွေလည်းလုပ်ကိုင်ခဲ့ကြပါတယ်အဲ့ဒီအချိန်ကတည်ရှိနေတဲ့ဥပဒေလုံထုံးလုံနည်းတွေနဲ့အညီအစစ်မိမိနဲ့ဖြစ်နိုင်ခြင်းအစီရင်ခံစာတွေပြီးစီးအောင်လုပ်ကိုင်ဆောင်ရွက်ခဲ့ကြပါတယ်
ဒါပေမဲ့အဲ့ဒီဖြစ်နိုင်ခြင်းအစီရင်ခံစာတွေကအခုခေတ်ကာလနဲ့မကိုက်ညီတော့ဘူးလို့စုံစမ်းစစ်ဆေးအစီရင်ခံစာကဆိုထားတယ်မဟုတ်လား
We fully respect the suggestion of the report. After 15 years, the environment, especially the social environment, the law system, also this government nature.
အခုဒီစုံစမ်းစစ်ဆေးအဖွဲ့အစီရင်ခံစာရဲ့အကြံပြုချက်တွေကိုကျွန်တော်တို့အပြည့်အဝအလေးနဲ့ထားပါတယ်တခါဖြစ်နိုင်ကြီးအစီရင်ခံစာတွေထွက်ခဲ့ပြီးတဲ့နောက်အခု15နှစ်လောက်ကြာလာတဲ့အခါမှာတော့အထူးသဖြင့်လူမှုအတိုင်းအဝိုင်းပတ်ဝန်းကျင်ကောတရားဥပဒေစနစ်ကောအစိုးရကောတဘာဝပတ်ဝန်းကျင်ကောပြောင်းလဲကုန်ကြပြီပေါ့လူမှုအတိုင်းအဝိုင်းပတ်ဝန်းကျင်နယ်ပယ်ရဲ့ပြောင်းလဲမှုကတိတ်ကိုများပြပါတယ်အကြီးအကျယ်ကိုပြောင်းလဲတာပါတခါတဘာဝပတ်ဝန်းကျင်ထိန်းသိမ်းနေတဲ့ပတ်သက်လို့တကယ်လက်တွေ့ကျကျနိုင်ငံတကာအဆင့်သတ်မှတ်ချက်စံတွေကလည်းမြင့်တက်လာနေပါတယ်ကျွန်တော်ကဒါတွေကိုခင်းနဲ့ညီပြန်လုပ်နေရပါတယ်ဒီဖြစ်နိုင်ခြင်းအစီရင်ခံစာဟောင်းတွေအရသူတို့ကဘာတွေလုပ်ခဲ့ပြီးပြီလဲကျွန်တော်တို့ကဘာတွေထပ်လုပ်ကြမှာလဲဆိုတာကိုပြန်သုံးသပ်ခဲ့ကြပါတယ်အမှန်တမ်းပြောရရင်မနစ်ကနိုဝင်ဘာလမှာပြဿနာမဖြစ်ခင်ကတည်းကကျွန်တော်တို့က2012ခုနှစ်ရဲ့နှစ်ဆကတည်းကဒီလိုပြန်လည်သုံးသပ်မှုတွေကိုလုပ်ခဲ့ကြပြီးပါပြီဒီစီမံကိန်းကြီးအတွက်ချင်းချိန်တွက်ဆမှုအစီရင်ခံစာ assessment report ဒါဆောင်အစ်စ်ပြန်ရေးဆွဲဖို့ကျွန်တော်ပြင်ဆင်ခဲ့ကြပြီးပါပြီကမ္ဘာမှာတတ္ထုတူဖော်ရေးနဲ့ပတ်သက်လို့တိတ်ကိုရှည်တန်းရောက်နေကြတဲ့အနောက်နိုင်ငံတွေကနာမည်ကြီးအတိုင်ပင်ခံကုမ္ပဏီတွေ consultant firm တွေကိုကျွန်တော်တို့က tender စနစ်နဲ့ခေါ်ယူရှင်ပြိုင်စေခဲ့ပါတယ်ဒီချင်းချိန်တွက်ဆမှုအစီရင်ခံစာ assessment report အစ်စ်ရေးဆွဲဖို့နောက်ဆုံးမှာ Australia နိုင်ငံကပဲ Nike Pixel Limited အတိုင်းပင်ခံကုမ္ပဏီကြီးကတင်တာမှာအနိုင်ရခဲ့ပါတယ်အခုသူတို့နဲ့ကျွန်တော်တို့နဲ့စာချုပ်ချုပ်ပြီးပါပြီဒီနေ့မလစောစောပိုင်းအထိစာချုပ်ပါအတိုင်းဒီ assessment report ရဲ့အဆင့်တက် phase 1ကိုရေးဆွဲပြီးစီးသွားခဲ့ပါပြီဒီလက်ပတောင်းတောင်ကျင်းဒီစီမံကိန်းကြီးတစ်ခုလုံးရဲ့လုပ်ငန်းစဉ်ကို ပြန်ပြီးသုံးသပ်မှုနဲ့ပြန်ပြီးမွမ်းမံမှုအစီအစဉ် updating and reviewing program အတွက်လေ့လာရမယ့်နယ်ပယ်သတ်မှတ်မှု scoping နဲ့အခေါ်အဝေါ်အသုံးအနှုန်း terms တွေပြုစုမှုတွေပြီးစီးသွားခဲ့ပါပြီ။ကျွန်တော်တို့ဟာ Nike Piso အတိုင်းမင်္ဂန်ကုမ္ပဏီ GC ကနေသုံးသပ်ချက်တွေတွေးဆချက်တွေအကြံပြုချက်တွေကိုရခဲ့ပြီးပါပြီ။အခုကျွန်တော်တို့ကနိုင်ငံတကာစံချိန်စံညွှန်းတွေအရလိုအပ်ချက်တွေတိုင်းပြည့်မီစေဖို့အကောင်းဆုံးဖြစ်အောင်ကြိုးစားလုပ်ကိုင်နေပါတယ်။အဲ့ဒါလည်းအကြောင်းတစ်ခုရှိနေပါတယ်မြန်မာနိုင်ငံမှာကသဘောပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ကာကွယ်စောင့်ရှောက်ရေးတို့အတွက်အထူးသဖြင့်တရားဥပဒေပိုင်းဆိုင်ရာမှာတိတ်ပြီးမဖွင့်ပြိုးသေးသလိုအသေးစိတ်သတ်မှတ်ဖော်ပြချက်တွေတိတ်မရှိသေးပါဘူးဒါကြောင့်ကျွန်တော်တို့ကနိုင်ငံတကာလှုပ်ထုံးလုပ်နည်းကိုပဲလိုက်ရပါတယ်နိုင်ငံတကာရဲ့လှုပ်ပုံလုပ်နည်းကအကောင်းဆုံးပဲလို့အခုချိန်မှာကျွန်တော်တို့ပြောနိုင်ပါတယ် Nike Piso အတိုင်းမင်္ဂန်ကုမ္ပဏီကြီးကကျွန်တော်တို့ကိုအမေရိကန်ခြေစိုက်နိုင်ငံတကာဗန်ဒါယီကော်ပိုရေးရှင်းကြီး International Finance Corporation IFC ဒါမှမဟုတ်ကမ္ဘာပံ World Bank ရဲ့လုံထုံးလုံနည်းတွေနဲ့အညီလမ်းညွှန်မှုတွေရေးဆွဲပေးပါတယ
်ခင်ဗျားတို့ရဲ့ဒီစီမံကိန်းအကြောင်းခင်ဗျားတို့ရဲ့စာအုပ်ထဲမှာလည်းကမ္ဘာပံရဲ့စံတွေနဲ့အညီလုံနေပါတယ်လို့တော့ရေးတော့ရေးထားတာပဲလေ
World Bank Standard World Bank Practice when we finish this ESIA the updating work also EMP we call that environment management plans then we will set up our
ကမ္ဘာပံရဲ့စံတွေကမ္ဘာပံရဲ့လောက်ကန်ဆောင်ရွက်ပုံတွေအတိုင်းပါပဲကျွန်တော်တို့ရဲ့သဘောပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုကိုသုံးသပ်လေ့လာခြင်း Environmental and Social Impact Analysis ESIA အစီအခံစာကိုပြန်ပြီးမွမ်းမံတာနဲ့သဘောပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲရေးအစီအစဉ် Environment Management Plan EMP တို့ကိုရေးဆွဲပြီးတာနဲ့ဒါတွေပေါ်မူတည်ပြီးတော့ကျွန်တော်တို့ကုမ္ပဏီရဲ့ကိုယ်ပိုင်သဘောပတ်ဝန်းကျင်စီမံခန့်ခွဲရေးစနစ်ကိုကျွန်တော်တို့စပြီးတိဆောက်ပါတယ်ဒါကိုလေသဘောပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲခြင်းစနစ် Environmental Management System EMS တခုတိဆောက်ရမှာနိုင်ငံတကာစံသတ်မှတ်ခြင်းအဖွဲ့ကြီး International Organization of Standardization ကထုတ်ပေးပြီးကျွန်တော်တို့ရရှိထားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်သဘောပတ်ဝန်းကျင်ထိခိုက်စေဖို့နဲ့စီမံခန့်ခွဲရေးကျွမ်းကျင်မှု ISO 14011လက်မှတ်မှာသတ်မှတ်ဖော်ပြထားတာတွေတိုင်းကျွန်တော်တို့လုပ်မှာပါဒါကနေ့စဉ်လုပ်ရမယ့်လုပ်ငန်းအနေနဲ့သဘောပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်စောင့်ရှောက်တာမှာကျွန်တော်တို့ကိုပို့ပြီးသဘောပေါက်နားလည်စေပါတယ်။ဒါတိတ်ပြီးခိုင်မာတဲ့သဘောပတ်ဝန်းကျင်စီမံခန့်ခွဲခြင်းစနစ်နဲ့ကျွန်တော်တို့ကိုချီနှောင်ထားတာပါ
။ဒါကခင်ဗျားတို့ကုမ္ပဏီကလုံမလို့ဆိုတဲ့ကိစ္စတွေလား
We have already done
ကျွန်တော်တို့လုပ်ပြီးနေပါပြီ
။စုံစမ်းစစ်ဆေးအဖွဲ့အစီရင်ခံစာမတိုင်ခင်လုပ်ကြတာလားအစီရင်ခံစာထွက်ပြီးမှလား
Starting before the report
စုံစမ်းစစ်ဆေးအဖွဲ့အစီရင်ခံစာမတိုင်ခင်ကတည်းကကျွန်တော်တို့စလုပ်ခဲ့တာပ
ါဒါဟုတ်ရောစုံစမ်းစစ်ဆေးအဖွဲ့ကသိရှိပါသလား
No they know we supply all the details we sign contract before the report we open tender before the report our phase 1 work finished just a little while after the report comes out and also now we already submitted the
သူတို့သိပါတယ်ကျွန်တော်တို့ကအသေးစိတ်တွေနဲ့ကိုတင်ပြခဲ့ပါတယ်ကျွန်တော်တို့ကစုံစမ်းစစ်ဆေးရေးအဖွဲ့အစီရင်ခံစာမတိုင်ခင်တည်းကအတိုင်းမင်္ဂန်ကုမ္ပဏီနဲ့စာချုပ်ချုပ်ခဲ့တာပါအတိုင်းမင်္ဂန်ကုမ္ပဏီအသက်၅ခုကိုလည်းကျွန်တော်တို့ကစုံစမ်းစစ်ဆေးရေးအဖွဲ့အစီရင်ခံစာမတိုင်ခင်တည်းကတင်တာခေါ်ပြီးရွေးချယ်ခဲ့တာပါစုံစမ်းစစ်ဆေးရေးအဖွဲ့မပေါ်ပေါက်ခင်လေးမှာတင်ဒီ assessment report ရဲ့အဆင့်တက် phase 1ကိုကျွန်တော်တို့လုတ်လုတ်ကင်လို့ပြီးခဲ့ပါတယ်အဲ့နောက်မှာလည်းအခုကျွန်တော်တို့ကဒီ Australia ကအတိုင်းမင်္ဂန်ကုမ္ပဏီ Nike Piso ကကျွန်တော်တို့ကိုပေးတဲ့အချက်လက်တွေကိုစုံစမ်းစစ်ဆေးအဖွဲ့ကိုတင်သွင်းခဲ့ပြီးပါပြီ။နောက်ထပ်အဆင့်အစီအစဉ်ကိုလာမယ့်ဇူလိုင်လထဲမှာတင်သွင်းပြီးရင်ကျွန်တော်တို့ရဲ့မွမ်းမံပြင်ဆင်မှုတွေပြီးသွားပါပြီ။အများပြည်သူကိုချပြအကြံဉာဏ်ယူဖို့နဲ့မြန်မာစိုးရရဲ့အတည်ပြုချက်ရဖို့တို့အတွက်ကျွန်တော်တို့ကဒါတွေကိုထုတ်ပြန်သွားမှာပါ။အဲ့ဒီမှာလက်ရှိနိုင်ငံတကာစံတွေလှုပ်ထုံးလုံနည်းတွေအရအသစ်ပြန်လည်ရေးဆွဲထားတဲ့သဘာဝပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုကိုသုံးသပ်လေ့လာခြင်း Environmental Social Impact Analysis ESIA စီရင်ခံစာအသစ်ထွက်လာပြီပေါ့ဗျာ
အခုကျွန်တော်တို့ပြောနေတာကစုံစမ်းစစ်ဆေးအဖွဲ့အစီရင်ခံစာကိုမူတည်ပြီးပြောနေကြတာဖြစ်တယ်ဒီအစီရင်ခံစာထွက်ပြီးတဲ့နောက်အစိုးရကစုံစမ်းစစ်ဆေးအဖွဲ့အစီရင်ခံစာပါအကြံပြုချက်တွေအတိုင်းအကောင်အထည်ဖော်ရေးကော်မတီတရက်ကိုဖွဲ့စည်းခဲ့တယ်မဟုတ်လားကျွန်တော်တို့သတိထားမိတာကဒီစုံစမ်းစစ်ဆေးအဖွဲ့အစီရင်ခံစာထွက်ပြီးရက်ပိုင်းအတွင်းမှာပဲဒီကော်မတီဝင်တွေဒီကျင်းဤစီမံကိန်းရှိရာဒေတာကိုတွားပြီးတော့အစီရင်ခံစာမှာအကြံပြုထားတဲ့အတိုင်းဒေတာခံတွေကိုရော်ကြီးတွေတိုးပြီးပေးတာကိုတွားပြီးလုပ်ကြတယ်အဲ့ဒါကလည်းခင်ဗျားတို့1ပေါင်ကုမ္ပဏီကတိုးပေးတဲ့ရော်ကြီးတွေအဲ့ဒါပြီးတော့သူတို့ဘာတွေလုပ်ကြလဲခင်ဗျားတို့နဲ့ဘယ်လိုဆက်ပြီးထိတွေ့ကြလဲအခုခင်ဗျားတို့နဲ့ဒီအကြံပြုချက်တွေအတိုင်းအကောင့်တယ်ဖော်ရေးကော်မတီဟာဘာတွေလုပ်ကြနေကြတယ်လဲ နည်းနည်းလောက်ရှင်းပြပေးပါလား
As a matter of fact I am also one of the member of the implementation committee it is an honor also it is a pressure that also it is an obligation of myself I'm representing kind of
ရှိတရင်ဘတ်တနင်္ဂနွေနေ့ညချမ်းနဲ့တနင်္လာနေ့မနေ့ခင်းတွေမှာမြန်မာဝမ်ပေါင်ဂျင်းနီကုမ္ပဏီလီမိတက်ရဲ့ဦးဆောင်ညွှန်ကြားရေးမှူးမစ္စတာဂင်းဤနဲ့တီးတန့်တွေးဆမေးမြန်းကမ်းကိုဆက်ပြီးထုတ်လွှင့်ပေးသွားပါမယ်။စောင့်မျှော်နားဆင်ကြပါ။ကျွန်တော်ရော်နီမြင့်ပါ။